ဒါနဲ့တစ်ဆက်တည်းမှာပဲဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံဘက်ကိုပေးပို့လာတဲ့ဒုက္ခသည်စီးရင်ဟာနှစ်နိုင်ငံသဘောတူထားတဲ့အချက်လက်တွေမပါဝင်တာကြောင့်ပြန်လည်တောင်းခံထားပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကအခုချိန်ထိပြန်လည်အကြောင်းပြန်လာတာမျိုးမရှိသေးဘူးလို့အစိုးရဘက်ကပြောပါတယ်။ဒီစီးရင်တွေကိုပြီးခဲ့တဲ့ဖေဖော်ဝါရီ16ရက်ကဘင်္ဂလားဒေ့ရှ်ကပေးခဲ့တာမှလိုအပ်ချက်တွေရှိနေခဲ့တာပါ။ပြန်လည်တောင်းခံတဲ့ဒီသတင်းတစ်ပတ်အကျော်အကြာမှာပဲတဖက်နိုင်ငံကနေပြန်လည်အကြောင်းပြန်တာမရှိသေးတာမို့ဒီစီးစစ်မှုတွေနှောင့်နှေးနေရတယ်လို့အစိုးရကဆိုနေပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့မေခါကသတင်းပေးပို့ထားပါတယ
်။ဘင်္ဂလားဒေ့ရှ်အစိုးရကကနဦးစီးစစ်ပြီးမြမပြည်ထရေးဝန်ကြီးကိုပေးလိုက်တဲ့လူစင်းထဲမှာနှစ်နိုင်ငံနားလည်မှုစာကြုံလွှာထိုးတွန်းကဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာပါဝင်မဲ့သဘောတူထားတဲ့အချက်တွေမပါဝင်တာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်တောင်းခံထားတာအခုဆိုရင်သတင်းတစ်ပတ်ကျော်နှီးပါကြာမြင့်လာပြီဖြစ်ပါတယ်။ဒါပေမဲ့အခုချိန်ထိအကြောင်းမပြန်လာသေးတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်သူကခုလိုပြောပြလာတာပါ
။ကျွန်တော်တို့ကနိုင်ငံသားရေးဝန်ကြီးတရားဝင်လမ်းကြောင်းကနေကျွန်တော်တို့ပြန်လည်ပြီးတော့ပြောကြားထားပါတယ်။သူတို့ဘက်ကတော့ဒီကောက်ပစားမှာရှိတဲ့ကော်မရှင်နာကိုသူတို့အကြောင်းကြားပြီးရင်ကျွန်တော်တို့ဘက်ကပြန်လည်ပြီးတော့အကြောင်းပြန်ပေးပါမယ်။
ဒုက္ခတွေပြန်လက်ခံနိုင်ဖို့ပြန်လက်ခံရေးတတ်မှတ်ပုံစံမှာလူတဦးချင်းစီရဲ့လက်ပွေမိသားစုဝင်ပုံတွေပါဝင်ရမယ်ဆိုပြီးနှစ်နိုင်ငံနားလည်မှုစာကြုံလွှာမှာသဘောတူလက်မှတ်ရေးထိုးထားပေမဲ့တကယ်တမ်းပေးပို့တဲ့အခါမှာတော့ဒီအချက်တွေပါဝင်လာတာမရှိတာကြောင့်စစ်စစ်ရာမှာအခက်အခဲတွေရှိနေတယ်လို့အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်းကပြောပြပါတယ
်။စစ်ဆေးနေတာတော့ဘင်္ဂလားဒေ့ရှ်ကပို့တဲ့ပုံစံတွေကကျွန်တော် MOU ထိုးထားတော့တတ်မှတ်တဲ့ပုံစံမျိုးဖို့ပဲအချက်လက်တွေတော်တော်များများလိုနေလို့အဲ့တော့ကြောင့်ကျွန်တော်တို့အမှားရင်းဖြစ်မှာဆိုအချိန်ယူပြီးတော့ဖြစ်တာဟုတ်တိုးတက်မှုတော့တော်တော်ကိုနှေးသွားတယ်ဟိုအမှားရင်းတွေမဖြစ်အောင်တော်တော်ကြိုးစားပြီးလုပ်နေတဲ့အနေထားဖြစ်နေတော့ဆိုတော့အချက်လက်မပြည့်စုံတဲ့ဖြစ်တာတော့အထက်ကလည်းအတိမပြည့်သေးတာဖြစ်တဲ့အတွက်ကျွန်တော်တို့ပြောလို့မရသေးပါဘူးခင
်ဗျဒါအပြင်ပြန်လည်လာရောက်မဲ့သူတွေအနေနဲ့အခုလိုပြန်လာတာဟာဘယ်သူတဦးတယောက်မှချိမ့်ချောက်တာမပါပဲကိုယ်သဘောနဲ့ကိုပြန်လာတယ်ဆိုတဲ့အချက်ရဲ့ပြန်လည်ရောက်ရှိချိန်မှာအကြမ်းဖက်မှုမှာပါဝင်ခြင်းမရှိဘဲမြမနိုင်ငံရဲ့တီးဆဲဥပဒေတွေကိုလေးစားလိုက်နာပါမယ်ဆိုတဲ့ခံဝင်ချက်တွေပါရမယ်လို့နှစ်နိုင်ငံနားလည်မှုစာကြုံလွှာမှာသဘောတူထားခဲ့ပေမဲ့ဒီအချက်တွေလည်းပါဝင်လာတာမရှိခဲ့ဘူးလို့ဦးမြင့်ကျိုင်းကဆိုပါတယ်ဒီအချက်တွေတောင်းခံရတာဟာလည်းပြန်လာတဲ့သူတွေအနေနဲ့မိမိသဘောအရာလွတ်လပ်စွာပြန်လာတာမျိုးဖြစ်စေချင်တာအပြင်ပြန်ရောက်လာတဲ့အခါမှာလည်းအကြမ်းဖက်မှုတွေထပ်မဖြစ်ဖို့ရည်ရွယ်ပြီးတောင်းတာဖြစ်တယ်လို့ဦးမြင့်ကျိုင်းကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားသူတွေပြန်လည်လက်ခံရေးအစီအစဉ်ကိုမြန်မာအစိုးရဘက်ကပြီးခဲ့တဲ့ဇန်နဝါရီ23ရက်နေ့ကစတင်လက်ခံဖို့တရားဝင်ကြေညာထားခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကစစ်စစ်ဆောင်ရွက်တာမပြီးသေးတာမို့အခုချိန်ထိလက်ခံနိုင်ခြင်းမရှိသေးပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားသူ6သိန်းခွဲကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားတဲ့ဒီဒုက္ခသည်တွေအလုံးကိုနှစ်နှစ်အတွင်းထားနေပြန်ရေးအပြီးသက်ဆောင်ရွက်မဲ့အကြောင်းဘင်္ဂလားဒေ့ရှ်ဘက်ကတော့ပြောဆိုထားပါတယ်။ဒုက္ခသည်တွေမြန်မာဘက်ပြန်လာတဲ့အခါသူတို့အတွက်ဒန်းတူညီမျှတဲ့နိုင်ငံသားအခွင့်အရေးနေ့စဉ်လူနေမှုဘဝလုံခြုံရေးနဲ့လုပ်ငန်းငွေလုံခြုံရေးတွေကိုအဓိကထားဆောင်ရွက်ပေးဖို့ဘင်္ဂလားဒေ့ရှ်ရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေကတောင်းဆိုမှုတွေရှိနေသလိုနိုင်ငံတကာဘက်ကလည်းအလားတူတောင်းဆိုမှုတွေရှိနေပါတယ်။ဒီပေါ်မှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကဒုဝန်ကြီးဦးစိုးအောင်ကပြန်လည်လက်ခံရေးမှာနေ့စဉ်လူမှုဘဝလုံခြုံရေးနဲ့လုပ်ငန်းဝင်လုံခြုံရေးတို့အပြင်အမျိုးသမီးတွေနဲ့ကလေးတွေအတွက်ကျပ်ဘီလီယံချီပြီးကုန်ကြခံကပြန်လည်ထူထောင်ပေးဖို့မြန်မာအစိုးရဘက်ကလှုံ့ဆော်နေတာတွေကိုနိုင်ငံတကာဘက်ကလက်ခံစီခြင်းတယ်လို့ဆိုပါတယ
်။ကလေးတွေအမျိုးသမီးတွေဝင်လာတဲ့ဆိုတဲ့အခါမှာလည်းအမျိုးသမီးတွေနဲ့ဆိုင်တဲ့ကလေးတွေနဲ့ဆိုင်တဲ့အခါမှာကလေးတွေရဲ့ဆောင်ရှားမှုအပိုင်းနေမှာလဲကျွန်တော်တို့လူမှုနာဦးစီးဌာနဘက်ကလည်းအကောင်းဆုံးဖြစ်အောင်ကျွန်တော်တို့ပြင်ဆင်ထားတယ်အဲ့ဒီနေရာတွေမှာဆိုလို့ရှိရင်လဲကျွန်တော်တို့ကဟလာကလေးပြောနေရာတို့ဘာလို့စသည်ရှင်ပေါ့နော်ဒါမျိုးနေရာအစကိုကျွန်တော်တို့ကစီစဉ်ထားတာပုံကန်ရိတ်ခါပေးတာတို့ဟလာဝိထေရီပေးတာတို့ wash system တွေလုပ်ပေးတာတို့စသည်ရှင်ဒါတွေပြင်ကိုအဲ့ဒီအသက်မွေးကြောင်းအတွက်ကိုလဲကျွန်တော်တို့ကဟလာစိုက်ပျိုးရေးအတွက်ဆိုလဲစိုက်ပျိုးရေးမွေးမြူဆိုလဲမွေးမြူရေးတော့ဒါတွေလုံနိုင်မှုအတွက်လည်းပြင်ဆင်ထားတယ်အဲ့ဒီအပြင်ကိုကိုယ့်အင်ကိုစောက်တယ်ဆိုတဲ့ခါကျမှကိုကနေပြောမှဝင်ပါဝင်ပြီးတော့မှလှူအားပေးလိုက်တဲ့အနေနဲ့အဲ့ဒီအလုပ်လုပ်တာနဲ့ကိုသူကဝင်ဝင်ရမယ်အဲ့လိုပေါ့အဲ့ဒီအတွက်ကိုလည်းကျွန်တော်တို့ကသူတို့မလုပ်တတ်ဘူးဆိုလို့ရှိရင်လည်းအဲ့ဒီမှာလည်းကျွန်တော်တို့သူတို့တင်နာနေပါတယ်ပြေးဖို့စီစဉ်နေလုပ်နေကြတယ်
ဒုက္ခတွေပြန်ပို့တဲ့နေရာမှာပွင့်လင်းမြင့်တာမှုရှိရေးအတွက်က ခုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံယူရန် SCR ကတာဝန်ရှိသူတွေအပါအဝင်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကိုကြီးကွင်ပြုတင်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့အနောက်နိုင်ငံတွေဘက်ကတော့တောင်းဆိုနေကြပါရှင်။